အတိတ်ဒေသမှာတရုတ်နဲ့ရုရှားရဲ့ရန်ဆောင်တဲ့ဆန်းရွက်ချက်တွေကိုအမေရိကန်ကလက်ပိုက်ကြည့်နေမှာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရကတင်းနှံလာနေမှာသတိပေးလိုက်ပါတယ်။အတိတ်ဒေသမှာပုံနွေးလာပြီးရေခဲတွေအရေးပြောလာတာနဲ့အတူကုန်သွယ်ရေးနဲ့ဖွံ့ဖြိုးရေးကလှိမ့်လင်းမြန်မြန်လမ်းပွင့်လာနေပါတယ်။အတိတ်ဒေသမှာအမေရိကန်ဘက်ကစီးရီးတိုးချက်မယ်လို့လည်းအမေရိကန်နိုင်ငံဆိုင်ဝင်ကြီးကတင်းနှံလာနေမှာကြေညာလိုက်တာပါ။နီကီချင်းရဲ့သတင်းကိုနားဆင်ကြည့်ကြရအောင်ပါရှင်။အတိတ်ဒေသမှာတရုတ်နဲ့ရုရှားတို့ချက်ချင်းလာမှုကိုတံပြန်ဆောက်ရမှုတွေအတွင်မှာပဲဒေသရင်းမှာအမေရိကန်ကစီးရီးတိုးချဲ့ချထားမယ်လို့အမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပေယိုကတင်းနှံလာနေမှာကြေညာလိုက်ပါတယ်။ဖင်လန်နိုင်ငံရူဗန်နီယမီမြို့မှာဆက်တကြီးမြောက်အတိတ်ကောင်စီဝင်ကြီးများအဆင့်အစီအဝေးတက်ဖို့ရောက်နေတဲ့နိုင်ငံသားဝင်ကြီးပွန်ပေယိုကအခုလိုပြောဆိုတာဖြစ်ပါတယ်။အမေရိကန်နေနဲ့စီးရီးလေးချင်းမှုတွေဦးစီးဦးဆောင်ဆောက်ရွက်နေပြီးတက်တွေချက်ထားမှုကိုလည်းတိုးချဲ့နေတယ်။နောက်ရင်ကျဲပြင်ခွဲတဲ့တင်းမောကိုပြန်လည်တိဆောက်နေပြီးကမ်းခြေဆောင်တက်ရန်ပုံငွေကိုလည်းပို့ပြီးတော့တိုးချဲ့နေတယ်။နောက်အတိတ်ဆက်ဆံရေးအတွက်လည်းအခြေခံစစ်ဖက်ရာထူးနေရာတစ်ခုကိုအမေရိကန်စစ်တပ်မှခံထားဖို့ဆောင်ရွက်နေတယ်လို့အမေရိကန်နိုင်ငံသားဝင်ကြီးကပြောဆိုခဲ့တာပါ
။ The region has become an arena for power and for competition.
ဒီဒေသဟာကမ္ဘာတစ်လောဩဇာအာဏာနဲ့ရှင်ပြိုင်မှုဒေသတစ်ခုဖြစ်လာပြီးအာတိတ်ဒေသရှစ်နိုင်ငံတို့အနေနဲ့အနာဂတ်တစ်ကိုဖန်တီးရမှာဖြစ်ပါတယ်
။အာတိတ်ဒေသတွင်မှာတရုတ်ဖက်ကစီးရီးတိုးမြှင့်ဖို့အတွက်အရက်ဖက်ဆိုင်ရာသုတေသနတစ်ခုကိုအသုံးပြုနိုင်ချေရှိနေတယ်ဆိုပြီးအမေရိကန်စစ်ထံသားချုပ်ပင်တဂွန်ရဲ့အစီရင်ခံစာကပြောဆိုလိုက်ပြီးရက်ပိုင်းအကြံမှာပဲအမေရိကန်နိုင်ငံတိုင်းဝန်ကြီးကအခုလိုပြောဆိုတာဖြစ်ပါတယ်။တရုတ်ဘက်ကတော့နိုင်ငံပူးပေါင်းဆောင်ရွက်မှုကမှန်ကန်တဲ့လမ်းကြောင်းဖြစ်တယ်လို့နိုင်ငံသားရေးဌာနပြောခွင့်ရဂမ်ဆောင်ကတင်းမြင်လာနေမှာပြောပါတယ
်။用文明冲突甚至是种族主义的观点来看待中美。
နိုင်ငံလုံးအတွက်ပူးပေါင်းဆောင်ရွက်မှုကမှန်ကန်တဲ့ရွေးချယ်မှုပါ။သက်ဆိုင်ရာပုဂ္ဂိုလ်တွေအနေနဲ့ထွတ်မြေတော့တဲ့စစ်အေးခေတ်တွေခေါ်ယူစားတွေလူမျိုးစွဲတွေကိုဆွတ်မဖို့နဲ့တရုတ်ပေါ်မှာရောတရုတ်အမေရိကန်ဆက်ဆံရေးမှာပါမှန်ကန်တဲ့ရှုထောင့်ကနေရှုမြင်မှုတိုက်တွန်းပါတယ်။
ဝင်ရောက်တဲ့ဒေသမှာပြည်ခဲတွေအရေးပြောကြလာနေတာနဲ့အတူရေချောင်းလမ်းတစ်တွေနဲ့ကုန်းသွယ်ရေးအခွင့်အမ်းတွေထွက်ပေါ်လာမယ်အနေအထားရှိနေပါတယ်။ပြီးခဲ့တဲ့လတော့ကပဲတရုတ်ကမြောက်ပိုင်းပင်လယ်လမ်းကြောင်းကိုတရုတ်ရဲ့ရေချောင်းပိုးလမ်းမကြီးနဲ့ချိတ်ဆက်မဲ့အစီအစဉ်ကိုကြီးညာထားပြီးဒါဆိုရင်အာရှနဲ့ဥရောပမြောက်ပိုင်းကိုတင်းမောခုံမောင်းတဲ့လမ်းကြောင်းတစ်တခုဖော်မဲ့ဆောင်ရွက်ချက်လို့ရှုမြင်ထားကြတာပါ။တစ္ဆေထဲမှာပဲဒီဘက်နှစ်ပိုင်းနဲ့အတွင်းတရုတ်ကအာတိတ်ဒေသအပေါ်ပို့ပြီးတော့စိတ်ဝင်စားလာနေပါတယ်။အာတိတ်ဒေသတင်းမောတယ်ယူပို့ဆောင်ရေးလမ်းကြောင်းတွေကိုဖွံ့ဖြိုးအောင်လုပ်ပြီးဝင်ရိုးစုံပို့လက်မကြီးတည်ဆောက်ဖို့တက်ဆိုင်သူအားလုံးနဲ့အတူပူးပေါင်းဆောင်ရွက်နိုင်ရေးတရုတ်ကညှို့လင့်ထားတယ်ဆိုပြီးလဲတရုတ်ရဲ့အာတိတ်ဆရာမူဝါဒမှာဖော်ပြထားပါတယ်။တရုတ်ရဲ့ရည်မှန်းချက်ထွက်ပေါ်လာချိန်မှာပင်အမေရိကန်နိုင်ငံသားဝင်ကြီးကတော့ဝင်ရိုးစုံဒေသမှာအတိတ်ဒေသကမဟုတ်တဲ့နိုင်ငံတွေရဲ့ကြားဝင်ဆောင်ရွက်မှုတွေကိုပိတ်ချလိုက်ပါတယ်
။ Beijing claims to be a near Arctic state, yet the shortest distance between China and the Arctic is
ဒီနိုင်ငံနဲ့အာတိတ်ဒေသကြားအတူဆုံးလမ်းကမိုင်900ကျော်ဝေးပေမဲ့တရုတ်ကတော့အာတိတ်နိုင်ငံဆိုပြီးတရုတ်အစိုးရကပြောဆိုနေတာပါ။ဒီမှာကအာတိတ်ဒေသနိုင်ငံတွေနဲ့အာတိတ်ဒေသမဟုတ်တဲ့နိုင်ငံတွေဆိုပြီးပဲရှိပါတယ်။တရရအမျိုးအစားသတ်မှတ်ချက်မရှိပါဘူးတရုတ်ဘက်ကတစ်ဖက်သက်ပြောနေပေမဲ့အရာမရောက်ပါဘူးဒီလိုပြောတာကတရုတ်ရဲ့ညီညွတ်ညွတ်နံမှုတွေကိုမလိုလားဘူးလို့ဆိုလိုတာမဟုတ်ပါဘူးတရုတ်ရဲ့အမျိုးသားလုံခြုံရေးရည်ရွယ်ချက်မဟုတ်တဲ့စီးပွားရေးအကျိုးစီးပွားကိုပဲထင်ဟပ်တဲ့ပွင့်လင်းမြင်သာမှုရှိတဲ့တရုတ်ရဲ့ညီညွတ်ညွတ်နံမှုတွေကိုအမေရိကန်ဘက်ကရောအာတိတ်နိုင်ငံဘက်ကပါကြိုးဆိုကြပါတယ်
ပြီးခဲ့တဲ့2018ခုနှစ်စက်တင်ဘာလကရုရှားရဲ့ဘော့စတော့ခ်စီးရီးလေ့ကျင့်မှုကဆာဗီယာရုရှားရဲ့အရှိဇွန်ပိုင်းနောက်အာတိတ်နဲ့ပစိဖိတ်သမုဒ္ဒရာအထိချက်ထွင်ခဲ့ပြီးတရုတ်ကလည်းပူးတွဲစီးရီးလေ့ကျင့်ဖို့ပထမဆုံးအကြိမ်ဖြစ်ဖိတ်ကြားခဲ့ပါတယ်။ဒီနောက်ပိုင်းမှာလည်းနိုင်ငံတို့အနေနဲ့ပူးတွဲစီးရီးလေ့ကျင့်မှုတွေပုံမှန်ဆောင်ရွက်သွားဖို့ရည်ရွယ်ကြောင်းပြောဆိုခဲ့တာပါ။အိုက်စလန်နိုင်ငံရဲ့ကူညီမှုနဲ့2013ခုနှစ်မေလထဲမှာတရုတ်ကအတိတ်ကောင်စီမှလေးလာသူနိုင်ငံဖြစ်လာခဲ့ပါတယ်။ပြီးခဲ့တဲ့2018ခုနှစ်မှာတော့အိုက်စလန်နိုင်ငံကာဟိုးမှာတရုတ်အိုက်စလန်တို့အာတိတ်သုတေသနစောင့်ကြည့်လေ့လာရေးအဖွဲ့ကိုတည်ထောင်ခဲ့ကြပါတယ်။ အတိတ်ဒေသဟာဆိုရင်မထုံရသေးတဲ့ကမ္ဘာရေနံပမာဏရဲ့73ရာခိုင်နှုန်းနောက်ကမ္ဘာသဘာဝဓာတ်ငွေ30ရာခိုင်နှုန်းရှိနေပြီးယူရေနီယံရှားပါတတ်တူတွေမဖော်ထုတ်ရသေးတဲ့၅ဘန်ဧရိယာကလည်း2000ကီလိုမီတာတန်းနဲ့ချီရှိနေတာဖြစ်ပါတယ်